ခိုင်အာဏာပိုင်တွေကနေဖမ်းဆီးထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေစစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုံဦးကိုမြန်မာအာဏာပိုင်တွေဘက်ကလွှဲပြောင်းပေးတဲ့အစီအစဉ်ပြက်ပြဲသွားပြီလို့ ANC ခေါင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကဆိုပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့စီဥစည်းချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုတ်ဦးထိုင်းနိုင်ငံချင်းမမျိုးလာဝကယုံမှာဗီဇာတက်တန်းသွားတိုးတဲ့ချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမရောက်ရခိုင်မျိုးရက်ကောင်စီ ANC ထွေထွေတွင်းရင်မှုကိုထွန်းစော်ကပြောပါတယ်
မနေ့ကတော့မေဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မေဆိုင်ဘက်ကိုယူတယ်ဆိုတော့တရှိလေးဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်းမှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းတဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒါမလွှဲဖြစ်ဖို့ပေါ့ဆိုရင်ဒီနေ့မနေ့မှာအဲတချို့မိတ်ဆွေတွေရဲ့ပြောကြကြရပါလေနော်အဲဒီအခုတတိတော့မလွဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးသတင်းတွေလည်းကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့ကအေစုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်၁၂နှစ်အရွယ်သမီးစောပြည့်ရှင်အသက်၁နှစ်ကျော်တာမြတ်လင်းဆန်တို့ကိုထိုင်းရဲတွေကဖမ်းဆီးပြီးမြန်မာအာဏာပိုင်ဘက်တွေကိုလွှဲပြောင်းဖို့ထိုင်းမြန်မာနယ်စပ်မေဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြဲသွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်မလွှဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူးရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်သလိုဒီလိုလက်နက်ကန်ဖွဲ့စည်းတခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလှိလာသုံးသပ်သူဦးမမောင်စိုးကပြောပါရယ
်လောလောဆယ်ကမလွှဲပြောင်းလို့ကြားသိခဲ့ပါတယ်တရုတ်ဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်မြင်ရတော့တရုတ်ဘက်ကတန့်ကွက်မယ်လို့ထင်ပါတယ်ဒါကြောင့်လည်းအခုလွှဲပြောင်းမှုကိစ္စရပ်တန့်သွားတာလို့ပဲထင်ပါတယ်
အတိမပြုတ်နိုင်သေးတဲ့သတင်းတစ်ခုကတော့ AA စုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူဟာတရုတ်နိုင်ငံ passport ကိုကန်ဆယ်သူဖြစ်လို့တရုတ်အာဏာပိုင်တွေကကောက်ွက်ထားတယ်လို့ထိုင်းချေဆရခိုင်လူမှုဖွဲ့စည်းဝင်တူကဆိုပါတယ်ရခိုင်လက်နက်ကိုင် AA ပြောခွေရခိုင်ဒုက္ခကတော့ထိုင်းအာဏာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးဝါတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ
်လုံးလုံးချင်းမှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိန်းသိမ်းထားတာပေါ့ဒီထိုင်းဘက်ကလည်းပဲကျွန်တော်တို့ထင်ပါတယ်သူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံငါပြောချင်အစင်းလာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့အစည်းကောင်းဆောင်တွေကိုသူတို့အမှားဒီတော့လာလှုပ်ရှားနေထိုင်ခဲ့ကြတာရှိအောင်ဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ခက်ကတော့ဟိုအဲ့မယူဆပြီပေါ့နော
်ဖန်စီထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချင်လိပ်မြို့နယ်အာနာပိုင်တွေဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းထွက်ပေါ်နေတဲ့ပုံမှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလို့ဆိုပါတယ
်ကျွန်တော်တို့လည်းကျွန်တော်တို့စီတော့ဘာမှမရောက်လာသေးဘူးဗျကျွန်တော်တို့ပြောရတာတော့ဟုတ်နေမယ်ဘာလို့လဲဆိုတော့ကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီတော့လွှဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးဗျ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖွားဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုထိုင်းနိုင်ငံချင်းမိုင်ကပြန်လာစဉ်ရန်ကုန်လေဆိပ်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဖမ်းဆီးပြီးတော့အချမ်းဖက်တိုက်ခိုက်ရေးဥပဒေ52ကားကြီးခါခွေကန်းငယ်နဲ့အမှုဖွဲ့တရားစွဲဆိုထားပါတယ်ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာစိုးကျိုးကိုပိုပြီးဥတီသွားစေနိုင်မယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
အခုဒီ ULAAA ခေါင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတည်ပြီးတော့လောက်တဲ့ဥစ္စာမျိုးကအရင်ပဲတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခိုက်တဲ့ဒီတမိုင်းတစ်လျှောက်မှာအဲ့လိုမျိုးဟိုပြင်းထန်တာဥတည်တာမရှိခဲ့ဘူးဗျာဆိုတော့ဒီဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးဒါစိုးကျိုးဘက်ကိုဥတည်လာတယ်လို့ပြောလို့ရတာ
အခုလိုတော်လိုင်းရဲ့လက်နက်ကန်ဖွဲ့တွေရဲ့မိသားစုဝင်တွေကိုဖမ်းဆီးတဲ့လို့ရဟာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ်
လက်ကင်တိုင်းနေကြတဲ့ဖွဲ့စည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအဲ့ဒါတွေကိုဖန်ဆီးတာတော့တော်တော်များမရှိပါဘူးသူတို့ရဲ့မိသားစုဝင်တွေကိုဖန်ဆီးဖို့လုပ်တယ်ဆိုလို့ရှိရင်တစ်ခါတစ်ခါတင်းမာမှုပုံများလာပါလိမ့်မယ်နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုရင်သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုတွားပြီးဖမ်းတာတော့မကိုက်နိုင်ဘူးလို့ထင်ပါတယ်
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့ငင်းချမ်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွဲဆုံဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလက်နက်ကန်ဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်သိဆုံမှုအတွက်ပြည်တွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကင်ဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစိတ်ရဲကဲခတ်သူတွေကဆိုပါတယ်ခင်ဗျာ